Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VO American တန်ရဲ့2019ခုနှစ်ဒီဇင်ဘာလ14ရက်ကြာသပတေးနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနမီတာ24.25-32.51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆွဲနေတာတွေကိုရုရှားသမ္မတကဒီကနေ့ပဲပယ်ချလိုက်ပါတယ်။ရခိုင်ပြည်နယ်မှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးစတင်တဲ့ပထမတစ်လအတွင်းတည်ဆုံးသူရိုဟင်ဂျာရေတွက်ဟာ6,900ထက်မနည်းရှိခဲ့တဲ့အကြောင်း MSF အဖွဲ့ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်းနေသူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ Riders သတင်းတောင်းနှစ်ဦးနဲ့ပတ်သက်လို့ကုလသမဂ္ဂတွင်းမှုချုပ်ပြောတာကတော
့ It is clearly a concern in relation to the erosion of press freedom in the country but let's be frank my main concern
ဒီလိုနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေနဲ့ပတ်သက်လို့သတင်းတွေအပြီးမှာတင်ပြသွားဖို့ရှိပါတယ်တခါတရုတ်နဲ့မြန်မာနှစ်နိုင်ငံလူဝင်မှုနဲ့ပတ်သက်ပြီးတော့ဒီဖမ်းဆီးထိန်းသိမ်းခြင်းခံရတဲ့နိုင်ငံသားတွေအလဲလဲလုပ်တဲ့အကြောင်းတွေကိုလည်းတင်ပြဖို့ရှိသလိုမြန်မာနိုင်ငံမှာဒီမီးမြှုပ်မိုင်းနဲ့ပတ်သက်တဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတိုင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးတိုက်တို့ပြောပြပေးပါအောင်ဗျာ
။ PN နဲ့ American သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆွဲနေတာတွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပယ်ချလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြန်ပတ်တွေကသမ္မတအဖြစ်တရားဝင်မှုကိုထုံးနဲ့တက်ခတ်ဖို့ဆွဆွဲချက်တက်တက်သာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်မယ်လို့မျှော်လင့်ကြောင်းလည်းမော်စကိုမြို့တော်မှာဒီကနေ့ပြုလုပ်ခဲ့တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောက်ဟီလာရီကလင်တန်ကိုသမ္မတလောင်းထရမ့်ကအနက်ယူနယ်အောင်ဂျောင်းဝင်ကူညီရဲ့လောက်ရတွေကိုရုရှားသမ္မတကိုယ်တိုင်ညွှန်ကြားခဲ့တယ်လို့ယုံကြည်ထားကြပါတယ်။လက်နက်ထိန်းချုပ်ရေးစာချုပ်တွေနဲ့ပတ်သက်လို့ရုရှားကဆက်လက်လိုက်နာဆောင်ရွက်သွားမှာဖြစ်ပေမဲ့အမေရိကန်ကသဘောတူညီချက်တွေကနေနှုတ်ထွက်သွားမှာကိုစိုးရိမ်ကြောင်းလဲမစ္စတာပူတင်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့အပြိုင်ဆက်လက်နက်တက်ဆင်မှုတွေမဖြစ်စေဘဲရုရှားနိုင်ငံကစစ်ရင်အားတောင့်တင်းအောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလဲပြောဆိုသွားပါတယ်။မြန်မာကိုရီးယားအရေးနဲ့ပတ်သက်လို့အမေရိကန်ကအင်အားသုံးဖြစ်ရှင်းမဲ့စီစဉ်ဟာစိုးရတဲ့အကျိုးဆက်တွေကျင်းပနိုင်တယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်လက်မခံကြောင်းပြောဆိုပေမဲ့ဒီလိုလို့အောင်အမေရိကန်ကစခဲ့တာလို့လည်းပြစ်တင်ပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့နိုင်ငံရေးအရပြိုင်ဆိုင်မှုရှိတဲ့စနစ်တစ်ခုရှိဖို့လိုအပ်ကြောင်းသတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုသွားတယ်လို့ရှင်းနေတဲ့ရွေးကောက်ပွဲတွေကျင်းပတဲ့အခါမြင့်ညွတ်တဲ့ရုရှားပါတီကနေရှင်ပြိုင်မယ်အစားတတိပုဂ္ဂလအဖြစ်ရှင်ပြိုင်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတပူတင်ကဝန်ကြီးချုပ်ဖြစ်နေရောသမ္မတဖြစ်နေပါရုရှားနိုင်ငံအကြီးအကဲဖြစ်1999ခုနှစ်ကလေးကတာဝန်ယူလာခဲ့တာဖြစ်ပြီး2024ခုနှစ်ထိတာဝန်ယူနိုင်ဖို့ရှင်းနေရွေးကောက်ပွဲမှာပြန်လည်ရွေးကံမဲ့အစီအစဉ်ကိုလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြည်ဝင်ကြေညာထားတာဖြစ်ပါတယ်
ကမ္ဘာတလွန်းနဲ့အရှေ့လေပိုင်းဒေသတွေမတိမငြိမ်ဖြစ်စေရေးအီရန်ရဲ့လှုပ်ရက်တွေကိုဒီကနေ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကပြောဆိုမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကပြောဆိုထားပါတယ်အမေရိကန်ပြည်ထောင်တရုတ်ပြင်သစ်ရုရှားဂျာမနီတို့နဲ့အီရန်ကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအီရန်ဘက်ကလက်တွေ့ဆောင်ရွက်မှုအပေါ်ကုလရဲ့အစဉ်ခံစားနဲ့ပတ်သက်ပြီးတန်မတ်ကြီးဟေလေးကပြောဆိုမှာဖြစ်ပါတယ်။နျူကလ িয়ার ထိပ်ဖူးသေးဆောင်နိုင်တဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်မှုတွေကိုအီရန်ဘက်ကမလုပ်ဖို့လဲတိုက်တွန်းထားတာပါ။အီရန်ဘက်ကနိုင်ငံတကာဂရိကဝတ်အတိုင်းလိုက်နာမှုမရှိဘဲသူ့ရဲ့ဆောင်ရွက်ချက်တွေကိုဖုံးကွယ်ဖို့ကြိုးစားတဲ့မငင်းနိုင်တဲ့အထောက်အထားတွေကိုတန်အမတ်ကြီးကပြသမှာဖြစ်တယ်လို့လည်းအကြိုထုတ်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားလက်ထက်ကအီရန်ရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုမလုပ်ရေးအကောင်းဆုံးနည်းလမ်းအဖြစ်ချုပ်ဆိုထားတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကိုလက်ရှိသမ္မတဒေါ်နယ်ထရန့်ကပယ်ချထားတာပါ။အီရန်ရဲ့ပယ်ဒိန်းတပ်ဒုံးကျည်စမ်းသပ်မှုတွေကိုတော့အမေရိကန်အစိုးရနှစ်ဆက်လုံးလက်တင်မခံခဲ့ပါဘူး။အီရန်ဘက်ကတော့နျူကလ িয়ার လက်နက်စမ်းသပ်နေတာမဟုတ်ဘဲကာကွယ်ရေးအတွက်ဒုံးကျည်စမ်းသပ်မှုကိုလုပ်ခွင့်ရှိတယ်လို့ပြောဆိုနေပါတယ်ရှင်။
အမေရိကန်ပြည်သူအယ်ဘာမားပြည်နယ်ကိုစားပြုတက်လက်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာ Republican Party ကနေရှင်ပြန်ခဲ့တဲ့ Raimon အနေနဲ့ရှုံးနိမ်ကြောင်းလက်ခံပြီးမှန်ကန်တဲ့လမ်းစဉ်ကိုလိုက်ဖို့ Democrat ကိုယ်စားတော်ကြုံးစာတိုက်တွန်းလိုက်ပါတယ်။ ဒီငါးနေ့ကယူကပွဲမှာဒီမိုကရက်ကိုစလေဂျုံးစ်ကထောက်ခံမဲ့ 49.9 ရာခိုင်နှုန်းပြန်ပြည့်ဖြစ်တဲ့မိုးကတော့ 48.4 ရာခိုင်နှုန်းရရှိခဲ့ကြတာပါ။ယူကပွဲမှာအနိုင်ရသွားတဲ့ဂျုံးစ်ကတော့နာကျင်မှုတွေကိုကုစားမဲ့အချင်းဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ Republican ကိုစလေမိုးကတော့စစ်တပ်နဲ့ပြည်နယ်ရင်းကမဲယုံတချို့မှာမဲရီတွဲမှုတွေအပြီးမတတ်သေးတယ်လို့ပြည်နယ်ဆိုရကမဲရက်လက်ကိုအတိပြုမဲ့အချိန်ထိသူ့ရဲ့စီရင်ဖွဲ့ကစောင့်ဆိုင်နေစေဖြစ်တဲ့အကြောင်းဗီဒီယိုမှတ်တမ်းတစ်ခုထုတ်ပြန်ပြောဆိုခဲ့တာပါ။မဲအားလုံးရေတွက်ပြီးပြည်နယ်ဆိုရကအတိပြုရမယ့်လုပ်ငန်းစဉ်ကတော့သတင်းနှစ်ပတ်လောက်ကြာမြင့်မှာဖြစ်ပါတယ်။အဲဘာမှပြည်နယ်ရွေးကောက်ပွဲတွေမှာမဲရက်လက်ဟာ 3.5 ရာခိုင်နှုန်းသာကွာခြားခဲ့ရင်မဲတွေကိုပြန်ရည်တွက်ခွင့်ရှိပေမဲ့အခုနောက်ဆုံးရလဒ်တွေအရဒီမိုကရက်ကိုစလေဂျုံးစ်ကတတ်မှတ်ချက်တဲ့ကျော်လွန်တဲ့ရေတွက်နဲ့အနိုင်ရရှိထားတာပါ။အဲဘာမှပြည်နယ် Republican Party ဥက္ကဋ္ဌ Terry Latham ကတော့မဲတွေကိုပြန်လည်ရည်တွက်ဖို့ထောက်ခံမှာမဟုတ်တဲ့သဘောမျိုးမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။Republican Party ဝင်တွေအနေနဲ့ရလဒ်ပေါ်စိတ်ပြတ်မိပေမဲ့ရွေးကောက်ပွဲဟာအဆုံးသတ်သွားပြီဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အဆိုအရရှင်းနေအောင်သူဖြစ်တဲ့ Jones အနိုင်ရလိုက်တာအယ်ဘာမားပြည်နယ်မှာ1992ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်ဒီမိုကရက်ပါတီကအောင်ပွဲခံနိုင်ခဲ့တာလည်းဖြစ်ပါတယ်
။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကအဓိကရဲတင်တန်းကြောင်းဝင်တစ်ခုအတွင်းအသေးခံဘုံးခွဲသမားတဦးဒီကနေ့ဖောက်ခွဲတိုက်ခိုက်ခဲ့ရကလူ18ဦးထက်မနည်းသေဆုံးပြီး15ယောက်ဒဏ်ရာရခဲ့ပါတယ်။ဆိုမာလီရဲတပ်ဖွဲ့ထူထောင်တဲ့84နှစ်ပြည့်အထင်အမှတ်စစ်ရေးပြအခမ်းအနားအတွက် General Kahiya ရဲတင်တန်းချောင်းမှာရဲတပ်ဖွဲ့ဝင်တွေလေ့ကျင့်နေစဉ်ရဲအယောင်ဆောင်ဝင်ရောက်လာသူတဦးကဒီကနေ့အစောပိုင်းမှာပဲဖောက်ခွဲတိုက်ခိုက်တာပါ။အသေးခံဘုံးခွဲသူဟာရဲတင်တန်းချောင်းဝင်းထဲမှာတညအိတ်ခဲ့သလားဆိုတာကိုသိနိုင်ဖို့စုံစမ်းစစ်ဆေးနေတယ်လို့ရဲယာရှိတဦးက VOA ကိုပြောပါတယ်။ဒါပေမဲ့လည်းနိုင်ငံပိုင်ဆိုမာလီသတင်းဌာနကတော့အကစားဝတ်စုံဝတ်ထားတဲ့တိုက်ခိုက်သူဟာလူနေရပ်ကွက်တစ်ခုတည်းကနေရောက်လာပြီးအသေးခံဘုံးခွဲခဲ့တာလို့ပြောဆိုခဲ့တာပါ။အယ်ရှာဘတ်အစ္စလမ်စစ်သွေးကြွအဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပြီးရဲတပ်ဖွဲ့ဝင်28ဦးသေဆုံးကြောင်းပြောဆိုပါတယ်။အာဖရိကယူနီယံငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေနဲ့ဆိုမာလီယာတပ်ဖွဲ့တွေကတိုက်ထုတ်ခဲ့တဲ့အချိန် 2011 ခုနှစ်အထိအယ်ရှာဘတ်စစ်သွေးကြတွေဟာမိုဂါဒီရှုမြို့တော်ကိုထိန်းချုပ်ထားခဲ့ကြတာပါ။အစိုးရကိုဖယ်ရှားပြီးတင်းကျပ်တဲ့အစ္စလာမ်အုပ်ချုပ်မှုကိုကျင့်သုံးဖို့ကြိုးစားနေတဲ့စစ်သွေးကြအုပ်စုဟာအစိုးရအပြင်စစ်တပ်နဲ့အရက်သားတွေကိုပါမကြခဏဘုံးခွဲတိုက်ခိုက်နေတာဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေစတင်တဲ့ပထမတစ်လအတွင်းသေဆုံးသူရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ6900ထက်မနည်းရှိခဲ့ကြောင်းနယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရိုဟင်ဂျာတွေကိုမေးမြန်းပြုစုထားတဲ့စစ်တမ်းကိုဒီကနေ့ထုတ်ပြန်ရမှာဆစ်ဆန်နိုင်ငံဂျနီဗာအခြေစိုက်နိုင်ငံကအကူအညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ MSF ကခန့်မှန်းပြောဆိုခဲ့တာပါ။သေဆုံးသူတွေထဲအသက်9နှစ်အရွယ်ကလေးငယ်အနည်းဆုံး930ပါဝင်ကြောင်းလည်းပြောဆိုထားပါတယ်။MSF ဖွဲ့ရဲ့စစ်ဘက်ဆိုင်ရာညွှန်ကြားမှုစစ်နေဝန်ကတော့စစ်တပ်ကောက်ရီယာမှာတည်ဆုံသူမိသားစုအရေအတွက်ကိန်းဂဏန်းအပေါ်မှာလာမကတည်ဆုံဒဏ်ရာရခဲ့အောင်အကြမ်းဖက်ခံခဲ့ရတဲ့ပုံစံကိုကြားသိခဲ့ရတာတုံ့လွတ်စရာဖြစ်ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကင်းစကန်30လောက်ကိုဩဂုတ်လ25ရက်နေ့ကစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ဟာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားကြတာပါ။မြန်မာစစ်တပ်နဲ့လက်နက်ကန်အရေးသားတွေဟာတပ်ဖြတ်မှုအာဏာပြုခြင်းမှုရွာတွေကိုမိရှုမှုတွေကျူးလွန်ခဲ့ကြပြီးရိုဟင်ညာ6သိန်းကျော်ကလည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရကြောင်းလူ့ခွင့်ရေးအဖွဲ့တွေကလည်းပြောဆိုထားကြပါတယ်။မြန်မာအာဏာပိုင်ကတော့စစ်စင်ရေးတွေအတွင်းလက်နက်ကိုင်အစွန်းရောက်400နီးပါးကိုအသေးဖမ်းဆီးမိကြောင်းပြောဆိုထားတာပါ။လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲချက်တွေထွက်ပေါ်လာရကစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့ဖွဲ့ပြီးစစ်ဆေးခဲ့တဲ့မြန်မာစစ်တပ်ကတော့နိုင်ငံကနဲ့လူ့ခွင့်ရေးအဖွဲ့တွေကဆွဆွဲနေသလိုလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့လူ့ခွင့်ရေးတပ်ဖွဲ့တွေကဥပဒေနဲ့အညီသာဆောင်ရွက်ခဲ့ကြောင်းတွေးရှိချက်တွေကိုအစိုးရခန်းစာထုတ်ပြန်မှာပြောဆိုထားပါတယ်။
ဂျပန်နိုင်ငံကိုအလဲအပတ်ခရီးအဖြစ်ရောက်နေတဲ့သမရဦးထင်ကျော်ဟာဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။ တွဲဆောင်ရမှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဒီကနေ့တွဲဆောင်မှုအပြီးတူချိုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဦးထင်ကျော်ကအခုလိုပြောဆိုလိုက်ပါတယ်
။မိမိတို့ဆွေးနွေးမှုမှာနှစ်နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်ရေးမြင့်တင်ရန်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းများနဲ့လူစွန်းအားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ရေးကဏ္ဍများမှာဂျပန်နိုင်ငံကအကူအညီပေးရလျက်ရှိတဲ့ကိစ္စရပ်များနဲ့မြန်မာနိုင်ငံငင်းငိုင်းလုပ်ငန်းစဉ်မှာဂျပန်နိုင်ငံနေနဲ့ဆက်လက်အကူအညီပေးရတဲ့ကိုဆွေးနွေးခဲ့ကြပါလေ
။ဂျပန်နိုင်ငံကလုပ်ငန်းရှင်တွေမြန်မာနိုင်ငံမှာပိုမိုလာရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်အောင်ဂျပန်ဝန်ကြီးချုပ်ကိုတိုက်တွန်းဖို့ပြောကြားခဲ့ကြောင်းလဲသမ္မတဦးထင်ကျော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဂျပန်ဝန်ကြီးချုပ်ကတော့ရခိုင်ပြည်နယ်ကလူအခွင့်အရေးပြဿနာတွေလူသားချင်းစာနာထောက်ထားရမယ့်အခြေအနေတွေနဲ့ပတ်သက်လို့ဂျပန်ရဲ့စိုးရိမ်ပူပန်မှုတွေကိုပြောကြားခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တချိန်တည်းမှာပဲမြန်မာစိုးရရဲ့ကြိုးပမ်းမှုတွေနဲ့အောင်မြင်မှုတွေရဲ့အရေးပါမှုတွေကိုလည်းအလေးထားပြောကြားခဲ့ကြောင်းဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံရမှာဒေတာတွင်ချင်းချောက်မှုတစ်ရဖြစ်နေတဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့သလိုမြောက်ကိုရီးယားအပေါ်အပြစ်ထန်ဆုံးဆက်လက်ဖိအားပေးသွားဖို့လိုအပ်ကြောင်းမြန်မာနဲ့ဂျပန်ခေါင်းဆောင်တို့ကြားလက်ခံခဲ့ကြတယ်လို့လဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုခဲ့ပါတယ်မြန်မာသမ္မတဦးထင်ကျော်ဟာဂျပန်နိုင်ငံမှာဒီဇင်ဘာလ12ရက်နေ့ကနေ15ရက်နေ့အထိကျင်းပနေတဲ့ကမ္ဘာလုံးဆိုင်ရာကျန်းမာရေးဆွေးနွေးပွဲကိုတက်ရောက်ဖို့ဂျပန်ကိုရောက်ရှိနေတာဖြစ်ပါတယ်ရှင
်ကမ္ဘာတဝန်းမြေမြုံပိုင်းအသုံးပြုမှုတွေတိတ်မရှိတော့ပေမဲ့အာဖဂန်နစ္စတန်လီဗျာယူကရိန်းနဲ့ယမန်နိုင်ငံတွေကတိုက်ပွဲတွေကြောင့်သေဆုံးသူအရေအတွက်ဟာနှစ်နှစ်ဆက်တိုက်ဆက်လက်မြင့်မားနေစေဖြစ်ကြောင်းနိုင်ငံတကာမြေမြုံပိုင်းအသုံးပြုမှုတားဆီးရေးလှုပ်ရှားမှုဖွဲ့ ICBA ရဲ့အစိုးရကစားသစ်ကဖော်ပြပါတယ်သေဆုံးသူ2089ယောက်ပါဝင်2016ခုနှစ်တည်းမြေမြုံပိုင်းတန်တင့်သူစုစုပေါင်း1605ဦးရှိခဲ့ကြောင်းအစိုးရကစားမှဖော်ပြထားတာပါ
တောင်ကိုရီးယားမှာအမေရိကန်ရဲ့မစ်ဆိုင်းထုံးရန်ကာကွယ်ရေးစနစ်ချထားဖို့ဆုံးဖြတ်ခဲ့တဲ့အတွက်တရုတ်နိုင်ငံနဲ့မပြေမလည်ဖြစ်နေတာတွေကိုကုစားဖို့ကြိုးစားတဲ့အနေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တရုတ်သမ္မတရှီဂျင်းပင်တို့ဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ထဲတောင်ကိုရီးယားနိုင်ငံမှာချထားတဲ့တပ်အစစ်မြင့်ဒုံခွင်တုံးစနစ်နဲ့ပတ်သက်လို့မပြေမလည်ဖြစ်နေတာတွေကိုကြော်လွှားဖို့အောက်တိုဘာလတည်းသဘောတူညီခဲ့ပြီးတဲ့နောက်ဆက်တွဲအဖြစ်ဘေကျင်းမြို့တော်ပြည်သူ့ခမဆောင်မှာခေါင်းဆောင်နှစ်ယောက်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ bambies.voanews.com မှာရောကျွန်တော်တို့ VOA ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားပါမယ် Writers သတင်းဌာနကမြန်မာသတင်းနောက်နှစ်ဦးဖမ်းဆီးခံရတာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကြာဆင်းလာတဲ့အပေါ်မှာစိုးရိမ်တယ်လို့အခုသတင်းနောက်တွေဖမ်းဆီးမှုကရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ဆိုးရွားလာတဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေနဲ့လည်းဆက်ဆက်နေနိုင်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ပြောဆိုလိုက်ပါတယ်ရိုဟင်ညာဒုက္ခသည်အကြတဲ့ကိုနိုင်ငံတကာကဝိုင်းဝန်းကူညီဖြေရှင်းပေးဖို့ကိုလည်းမစ္စတာဂူတာရက်စ်ကထပ်မံတိုက်တွန်းလိုက်ပါတယ်မက်ခင်ဖြူတွေကအပြည့်စုံကိုပြောပြမှာပ
ါရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းရယူဖို့ကြိုးစားကြတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတောင်နှစ်ဦးကိုအစိုးရကဖမ်းဆီးလိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိုးရိမ်စရာဖြစ်တယ်လို့ဒီသတင်းနောက်နှစ်ဦးအတွက်လည်းစိုးရိမ်မကင်းဖြစ်ရပါတယ်လို့ကုလသမဂ္ဂအတွေ့အကြုံချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။အခုသတင်းသမားတွေဖမ်းဆီးခံရတာဟာရခိုင်ဒေသလူခုရေးချိုးဖောက်မှုအခြေအနေတွေနဲ့လည်းဆက်ဆက်နေနိုင်တာကြောင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့အဓိကစိုးရိမ်ချက်ကတော့ဒီရခိုင်ပြည်နယ်အတွင်းရိုဟင်ဂျာဒုက္ခသည်တိမ်းတဲ့ချီထွက်ပြေးရတဲ့အထိဖြစ်ခဲ့တဲ့ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေပဲဖြစ်တယ်လို့ Mr. Guterres ကပြောပါရယ
် It is clearly a concern in relation to the erosion of press freedom in the country but let's be frank my main concern is in relation to the dramatic violations of human rights that occurred in the country
တိုင်းပြည်မှာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာတဲ့ကိစ္စကစိုးရိမ်စရာပါဒါပေမဲ့ပြုဝင်လင်းလင်းပဲပြောရရင်တော့ကျွန်တော်တို့ရဲ့အဓိကစိုးရိမ်ချက်ကလူပေါင်း6သိန်းကျော်တိုင်းပြည်တွေကနေပြီးတော့ထွက်ပြေးခဲ့ရတဲ့ဖြစ်ခဲ့တဲ့ဒီနိုင်ငံတွင်းကစိုးရွားလာတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အဓိကစိုးရိမ်မကင်းဖြစ်ရပါတယ်အခုသတင်းတောက်တွေဖမ်းဆီးခံရတဲ့အကြောင်းရင်းကလည်းဒီကိစ္စနဲ့ဆက်ဆက်ကောင်းဆက်ဆက်နေနိုင်ပါလေလူတွေအများပြဒုက္ခရောက်နေရတဲ့ဒီဖြစ်ရဆိုးကြီးနဲ့ပတ်သက်ပြီးတော့သူတို့မြင်တွေ့နေရတာတွေကိုသတင်းယူရင်းနဲ့ဒီသတင်းတောက်တွေဖမ်းဆီးခံခဲ့ရတာအကြောင်းပါ
နိုင်ငံတကာတိုင်းဝိုင်းအနေနဲ့အခုဖမ်းဆီးခံထားတဲ့သတင်းတောက်တွေပြန်လည်လွတ်မြောက်ရေးအတွက်သာမကသူတို့ကိုဖမ်းဆီးထားတဲ့အကြောင်းရင်းတွေကိုပါဖော်ထုတ်နိုင်အောင်ကြိုးစားကြဖို့လဲမစ္စတာဂူတာရက်စ်ကတိုက်တွန်းပြောဆိုခဲ့ပါတယ
် I think it's important that the international community does everything possible to allow not only for the journalists to be released and the freedom of press is very important but also to allowallow for those reasons that might justify or might not justify. ဒါမျိုးကလူလာခွင့်ကရေးကြည့်ပါရယ်။ဒါကြောင့်မလို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ခုလိုဖမ်းဆီးခံထားတဲ့သတင်းတောက်တွေပြန်လည်လွတ်မြောက်ရေးအတွက်တည်နေမြဝန်ဝင်ဆောင်ရွက်သွားဖို့ရေးကြည့်ပါရယ်။ဒါတင်မကဒီလူတွေဖမ်းဆီးခံရတဲ့အကြောင်းရင်းကိုလည်းဖော်ထုတ်ဖို့လိုပါရယ်။ဆလိုရာကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေထိရောက်ပေးနိုင်ရဲ့လား။အကြမ်းဖက်မှုတွေကိုထိထိရောက်ထိကျုံနိုင်ရဲ့လား။နှစ်ဖက်ပြန်လည်တင့်မြတ်ရေးနဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးစောင့်ကြည့်တာတွေမလုပ်နိုင်အောင်ဟန်တားခံရတဲ့သဘောမျိုးဖြစ်နေပြီလား။
မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတောက်နှစ်ဦးဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ဟာပြီးခဲ့တဲ့အင်္ဂါနေ့ညနေပိုင်းကဖမ်းဆီးခံခဲ့ကြရတာဖြစ်ပြီးတီဇဲ1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်ဥပဒေပုံမှ3ရာနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းရယူတယ်ဆိုပြီးတော့သူတို့ကိုအရေးယူထားတာပါသူတို့ဟာကျမ်းပပရိပတ်ခရရှိနေတဲ့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုချင့်ကပ်စီယုံပြီးတော့သတင်းချက်လက်တွေရယူခဲ့ကြတယ်လို့အရေးကြီးလုံခြုံရေးဆော်ရွက်စရန်ထောက်ထားတွေကိုပြည်ပသတင်းဌာနတွေအတွက်စုဆောင်းခဲ့တာကြောင့်ဖြစ်တယ်လို့မြန်မာပြည်ကြားရေးဝန်ကြီးဌာနကပုံထုနေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုသတင်းတောက်နှစ်ဦးဖမ်းဆီးရေးယူခံရတာနဲ့ပတ်သက်လို့ရန်ကုန်အမေရိကန်တန်ယုံနဲ့ EU ဥရောပသမဂ္ဂယုံတို့ကလည်းစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်။အခုဖမ်းဆီးမှုနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေအနေနဲ့ဖြည့်ရှင်းချက်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။အလားတူနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေနဲ့သတင်းမီဒီယာအဖွဲ့အစည်းတွေကလည်းဒီသတင်းတောက်နှစ်ဦးဖမ်းဆီးခဲ့ရတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်ရှင်
။မကင်ပြူတွေပြောပြခဲ့တာပါ။အဖမ်းဆီးခံသတင်းတောက်တွေအရေးရခိုင်အရေးနဲ့ပတ်သက်လို့တင်ဆက်ပြီးအခုတခါတော့တရုတ်နဲ့မြန်မာဖမ်းဆီးထားသူတွေလွှဲပြောင်းတဲ့ကိစ္စတင်ပြပါမယ်။တရုတ်နဲ့မြန်မာနှစ်ဖက်လူဝင်မှုကြီးကြပ်ရေးဌာနတွေရဲ့သဘောတူညီချက်အရလူငယ်တဲ့နှစ်လေကနေခနေ့အကြည့်ပြည်တံကြခံရသူမြန်မာနိုင်ငံသားတောင်းကျော်ကိုတရုတ်နိုင်ငံဘက်ကပြန်လည်လွှဲပြောင်းပေးခဲ့ကြောင်းမူဆယ်မြို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်တရုတ်နိုင်ငံဘက်ကိုနေ့စဉ်မြန်မာနိုင်ငံသား 9,000 လောက်ဝင်ထွက်သွားလာနေပြီးတရုတ်နိုင်ငံမှာအလုပ်လုပ်ကိုင်နေသူအနည်းဆုံး 9,000 လောက်ရှိကြောင်းနေဆက်ဒေသကလူမှုရေးကူညီဆောင်ရွက်နေသူတွေကခန့်မှန်းထားပါတယ်ဒီကြောင်းနဲ့ပတ်သက်လို့ VOA သတင်းနောက်ကိုမိုးစောတင်ပြပါမယ်
ဟုတ်ကဲ့တရုတ်နဲ့မြန်မာနိုင်ငံသားတွေပြစ်မှုကျူးလွန်လို့ဖမ်းဆီးခံရရင်ပြစ်ဒဏ်ကျခံရပြီးတဲ့နောက်အ мян ဆုံးပြန်လည်လွှဲပြောင်းပေးဖို့အတွက်နှစ်နိုင်ငံလူဝင်မှုကြီးကြပ်ရေးဌာနတွေက2016ခုနှစ်ဇွန်လကကျင်းပတဲ့အစည်းအဝေးမှာသဘောတူညီခဲ့တာဖြစ်ပါတယ်ဒီလိုသဘောတူပြီးချိန်ကစလို့ဒီနှစ်ဒီဇင်ဘာလ12ရက်နေ့အထိတရုတ်နိုင်ငံကပြန်လည်လွှဲပေးတဲ့မြန်မာပြည်သားဦးရေဟာ12,000ကျော်ရှိကြောင်းမူဆယ်လာဝကခရိုင်ဦးစီးမှုဒုတိယညွှန်ကြားမှုဦးစောနိုင်ကပြောပါတယ်
ကျွန်တော်တို့ကျွန်တော်ရှီလီမျိုးဒီတော့55ဦးအပါဝင်ကျွန်တော်တို့ကျန်တဲ့အကြီးအကဲပေါင်းတော့160ဦးအစုပေါ့160ဦးအဲ့တော့သူတို့စတဲ့ပြည်ကပြောင်းခဲ့တဲ့ဆရာ26,000 ပေါ့ဟိုအတင်90ကျွန်တော်လွှဲပြီးဒါစုပေါင်းကျွန်တော်1,000,000ဦးလွှဲပြီးတော့
ကျုံနိုင်ငံမှာဖမ်းဆီးခံရသူမြန်မာနိုင်ငံသားအများစုဟာအလုပ်လုပ်ကိုင်ခွင့်လက်မှတ်မရှိတာနဲ့နေကြော်တာတွေကြောင့်ဖြစ်ကြောင်းဦးစောနိုင်ကပြောပါတယ
်ဒါကြောင့်ကျွန်တော်တို့ကမြန်မာရှီကောင်းလို့ဒီမှာကျုံနိုင်ငံမှာလောက်ကောင်းတဲ့အတွက်အလုပ်လုပ်တာများတယ်လာတဲ့ကတော့ပြုံးနာခုတွေရအလုပ်လုပ်ကောင်လည်းမရှိပါပဲကျွန်တော်အလုပ်လုပ်လို့ရတာဟုတ်ဘာလို့လဲမလဲမရှိတဲ့လူတွေကဖမ်းခံရတယ်နောက်ပတ်မတာတဲ့နေမျိုးကျော်လည်းမလို့တော်ပြီလုံးလုံးလည်းဖမ်းခံရမှာပဲဟုတ်တယ်အများဆုံးကျွန်တော်ဟိုချီချုပ်တယ်မနေ့နှစ်ပတ်ပဲကျွန်တော်ကတောင်းဆိုရင်တပတ်နဲ့တော့ပြည့်ပြီကျွန်တော်တော့မီးတို့ပါတော့ချားပါလို့ဒီကုန်ကူးကိစ္စတွေဟောမီးတို့ကတော့ကျွန်တော်ကရှိပါဒါမီးတို့ဖက်ကိုတဲ့လွယ်တော့သူကဒီကုန်ကူးကလူကုန်ကူးဖက်ကိုတဲ့လွယ်တာပါနော်
ဒီကာလအတွင်းမြန်မာနိုင်ငံကပြန်လည်လွှဲပြောင်းပေးတဲ့ပြည်တံကြခန့်ပြီးသူတရုတ်နိုင်ငံသားကတော့30ယောက်ခန့်သာရှိကြောင်းလည်းပြောပါတယ်။မူဆယ်မြို့ကဂရုဏာပရာဟိတအသင်းဥက္ကဋ္ဌဦးတောင်ထွန်းကတရုတ်နိုင်ငံဘက်ကိုတွားရောက်အလုပ်လုပ်ကိုင်တဲ့မြန်မာပြည်သားဟာ9,000လောက်ရှိကြောင်းခန့်မှန်းပါတယ်
။ဒီမှာတရက်တည်းကိုဝင်နေတာက4,000-5,000ရှိတယ်။အဲအနည်းဆုံးကျွန်တော်တချို့မသိနိုင်တဲ့ပေါက်တွေကနေခိုးပေါက်တွေကနေဝင်နေတာတွေရောအများကြီးရှိတယ်လေနော်။ဒီဝေးမှာတခါကြီးတော့ပြောဘူးလေဗျာပြောဘူးတော့သူတို့အတိအကျတော့မဟုတ်ခဲနဲ့ပေါ့နော်ဟိုဝင်းနေထွက်နေတွားနေလာနေကြတဲ့အလုပ်လုပ်တဲ့လူကြီးကဟိုထုတ်ပြန်ခြင်းမရှိတဲ့စီးရင်စရာအရာဆိုတော့9,000-8,000လောက်ရှိတယ်လို့တော့ပြောတယ်ဗျာ
မြန်မာနိုင်ငံသားအလုပ်သမားတွေဟာတရုတ်အလုပ်သမားတွေတဲ့ဈေးချိုတာကြောင့်တရုတ်အလုပ်ရှင်တွေကခေါ်ယူတာဖြစ်ကြောင်းလည်းသုံးသပ်ပါတယ်တရုတ်နိုင်ငံဘက်ကတွားရောက်အလုပ်လုပ်သူတွေဟာတစ်အချောတဲ့လုပ်ငန်းကြောက်သွေးလုပ်ငန်းအင်ဂျင်ကြောက်လုပ်ငန်းအထက်သားလုပ်ငန်း ကြံပြောင်းတဲ့အခြားသီးနှံစိုက်ပျိုးတဲ့လုပ်ငန်း၊စောက်လုပ်ရေးလုပ်ငန်း၊တံပန်းလုပ်ငန်း၊လက်ဆောင်ပစ္စည်းထုတ်ပိုးတဲ့လုပ်ငန်းနဲ့ပန်းတုလုပ်ငန်းစတာတွေလုပ်ကင်ကြတာဖြစ်ပါတယ
်။ဒေါ်ရရှင်များရှင်၊2019ခုနှစ်ကုန်ဆုံးတာနီးမှာပဲမြန်မာသတင်းသမားနှစ်ယောက်အဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်။ကုန်ဆုံးတော့မယ့်2019ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျတဲ့စိန်ခေါ်မှုတွေပါဝင်ကြုံခဲ့ရပါတယ်။တိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်တိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3899 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးမီညာတိုက်ရိုက်လေးလာစီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညာ VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့မြေမြုံမိုင်းအန္တရာယ်ကိစ္စနားဆင်ရပါမယ်။ကမ္ဘာပေါ်မှာပြီးခဲ့တဲ့နှစ်အတွင်းမြေမြုံမိုင်းအသုံးပြုခဲ့တဲ့နိုင်ငံနှစ်နိုင်ငံသာရှိခဲ့ပြီးအဲ့ဒီတည်းမှာမြန်မာနိုင်ငံပါဝင်ကြောင်းမြေမြုံမိုင်းအသုံးပြုမှုဆိုင်ရာ2019ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံတွင်းကလူနည်းစုတိုင်းသားဒေသတွေမှာမြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရသူတွေကိုခြေတုလက်တုတပ်ဆင်ပေးနေရတယ်လို့မြေမြုံမိုင်းအန္တရာယ်အသိပညာပေးမှုတွေဆောင်ရွက်နေရတဲ့အခြေအနေမှာအခုလက်ရှိမှာတော့ရခိုင်ပြည်နယ်ဘက်မှာမိုင်းအန္တရာယ်တားဆီးရေးပညာပေးလုပ်ငန်းတွေတိုးချဲ့လာရပါတယ်မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြပါမယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမွတ်စလင်တွေအများစုနေထိုင်ရာဒေသတွေမှာမြန်မာလုံခြုံရေးကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းဒေသတွေမှာမိုင်းတွေအသုံးပြုလာကြတာဖြစ်ပါတယ်။မတိမငိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာကိုရိုင်းကွင်းစင်တာဝန်ထမ်းဆောင်ခဲ့တဲ့မြန်မာနိုင်ငံချက်ချင်းဒီအသင်းဘေးဒုက္ခစီမံခန့်ခွဲရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဦးအောင်တောင်းရွှေကအခုလိုပြောပါတယ်။
မြေမုံမိုင်းကတော့ဟိုကျွန်တော်မောင်နှမပဲတာဝန်နှစ်လားထပ်ပါပြီးထားဆောင်ခဲ့ပါတယ်မြေမြုံမိုင်းတော့ဟိုလက်လုံမိုင်းပေါ့အဓိကကျွန်တော်တို့လက်လုံမိုင်းလေးတွေထောင်ထားတာနဲ့တော့ကြုံမှုပါတယ
်အခုနောက်ပိုင်းမှာတော့မြန်မာနိုင်ငံချက်ချင်းဤအသင်းကနိုင်ငံတကာချက်ချင်းဤအသင်း ICRC နဲ့ပူးပေါင်းပြီးရခိုင်ပြည်နယ်တွင်းမှာ Mind and D ရဲ့အသိပညာပေးလုပ်ငန်းတွေတိုးချဲ့ဆောင်ရွက်နေတဲ့အကြောင်းလည်းပြောပါတယ
် Mind Education နဲ့ပတ်သက်လို့ချက်ချင်းရောချမ်းရောအဲ့ဒီထိုင်မဲ့မလဲဟိုတလားသွားပြီးကျွန်တော်တို့ဒီ minus education ပေါ့လေပေါင်းပြီး ICRC နဲ့ပေါင်းလို့တာတွေရှိပါတယ
်ဆယ်စုနှစ်6ခုကျော်ပြည်ရင်းစစ်ကြောင့်မြန်မာနိုင်ငံတွင်းကတိုင်းရင်းသားလူနည်းစုဒေသတွေမှာမြေမြုံမိုင်းအန္တရာယ်ကြောင့်ထိခိုက်ဒဏ်ရာရတာတည်ဆုံးမှုတွေကတော့ဆက်ပြီးတော့ရှိနေသေးပါမြန်မာအစိုးရတပ်တွေဘက်ကရောတိုင်းရင်းသားလက်နက်ကင်တွေဘက်ကပါမြေမြုံမိုင်းကိုဆက်လက်သုံးဆွဲနေကြဆဲဖြစ်တယ်လို့မြေမြုံမိုင်းတားဆီးရေးနိုင်ငံတကာစာချုပ်မှာလည်းလက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူးစီရေးမအေးသေးတဲ့တိုင်းရင်းဒေသတွေမှာတော့မိုင်းထန်ကြောင်းသာမကအကြောင်းမျိုးမျိုးကြောင့်ဒုက္ခိတဖြစ်ရသူတွေကိုမြန်မာနိုင်ငံချက်ချင်းဒီအသင်းကခြေထုလက်တုတက်ဆင်ပေးနေတာကိုတိုးချဲ့လှုံ့ဆော်လာနိုင်တဲ့အကြောင်းလဲဥအောင်တောင်းရွှေကပြောပါတယ
်ခြေထုတက်ဆင်ဆဲအောင်ဆိုဒီကအချင်းကျွန်တော်တို့ဖန်အံပေါ့လေသိပြီနဲ့ဖန်ရှိပါတယ်နောက်ခုဆိုရင်အခြားခြေထုဒီတက်ဆင်နေလဲကျိုင်းတုံတို့မြကြီးနာတို့မှလည်းကျွန်တော်တို့လုပ်နေပါတယ်အခုနောက်ပိုင်းမှာဆိုရင်တော့ကျွန်တော်တို့ကဒီခြေထုတက်တဲ့နေရာမှာမိုင်းကြောင်တော်လည်းကောင်းတခြားအကြောင်းမျိုးကြောင်တော်လည်းကောင်းအဲ့ဒီဒီခြေလေးစုံစမ်းပါတဲ့လူတို့ကပြန်တက်စစ်ပေးနေတယ်ပေါ့လေပေးနေတော့ကျွန်တော်တို့ဒုနာပိုင်းမှာဆိုရင်တော့ကျွန်တော်တို့ရဲ့လုပ်ငန်းတွေကျက်တက်လာတယ်လို့နည်းနည်းခြေထုတက်စစ်ပေးရတဲ့ဥယျာဉ်အားလည်းခါတိုင်းနဲ့တော့ကျွန်တော်ပို့ပြီးတော့ညံ့ညံ့ဆောင်ရွက်ပေးလာတယ်ပေါ့
မြေမြုံမိုင်းသုံးပြမှုတက်စီရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICBL ရဲ့လှုပ်ရှားဆောင်ရွက်မှုနဲ့ဆက်သွယ်ရေးမန်နေဂျာFiros Elizada ကတော့မြန်မာစစ်တပ်ဟာရခိုင်ပြည်နယ်တွင်းမှာမြေမြုံမိုင်းတွေတုံးနေတယ်လို့ပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်ပြီးခဲ့တဲ့နှစ်အတွင်းလူပေါင်း 9,000 လောက်မြေမြုံမိုင်းဒဏ်သင့်ခဲ့ပြီးဒီထဲမှာလူပေါင်း 2,000 ကျော်သေဆုံးခဲ့ရတယ်လို့လဲ ICBL ရဲ့ဒီကနေ့ထုတ်အစီရင်ခံစာကဖော်ပြပါရတယ်။1999ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင် ICBL အဖွဲ့ဟာမြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့တွေရဲ့မြေမြုံမိုင်းအသုံးပြုမှုတွေကိုအဆုံးသတ်ရေးလှုံ့ဆော်လှုပ်ရှားနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ရှင
်။မြေမြုံမိုင်းအနေနဲ့ပတ်သက်လို့မတ်တင်ကြီးထိုက်မေးမြန်းတင်ပြခဲ့တာပါ။သောရရှင်များခင်ဗျာ2019ခုနှစ်ကုန်ဆုံးတော့မဲ့အခုလို အေးချမ်းလှတဲ့ဒီဇင်ဘာလခရစ်စမတ်ရာသီမှာ VOA ပရိသတ်အတွက်ဒေသချင်းလက်ဆောင်ပါခြင်းပါတယ်ဒီညအတွက်တော့အဆိုတော်ဆောင်းဦးလှိုင်ရဲ့ဒီဇင်ဘာညဆိုတာကိုနားဆင်နေပါပြီ
မြူနေများတဲ့ပျောက်ဆုံးငါကမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးဆလုံးခဲ့တဲ့ချိန်တန်းငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချလေးတချို့တိုင်းမှမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်းချစ်ရညာတာဆွေကြွေခဲ့ပြီးနင်းတွေမြန်ဝန်းတွေတို့ဝေးညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေပြောက်ဆုံးငါကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးဆလုံးခဲ့တဲ့ချိန်တိုင်းငါလေးစဉ်းစားမရတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြန်ဝန်တွေတို့ဝေးညာတွေရဲ့ဆက်နင်းမရှိတော့ခံစားလိုက်ရတာဆွေတို့ဝေးချစ်ရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြန်ဝန်တွေတို့ဝေးညာတွေရဲ့ဆက်နင်းမရှိတော့ခံစားလိုက်ရတာအိပ်ပျော်သွားကြိုးစားနေစေဖို့ချစ်လေးယောက်တဲ့ကိုကဘာမပေါ်မျောလင်းချက်တွေကောင်ဟာပြောင်းရှာတော့တော့ sweet do we change ya nya dai sweet ကြွေခဲ့ပြီးနင်းတွေမြန်ဝန်တွေ do we ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာ sweet do we change ya nya dai sweet ကြွေခဲ့ပြီးနင်းတွေမြန်ဝန်တွေ do we ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေ
ဒါတော့အဆိုတော်ဆောင်းဦးလှိုင်ရဲ့ဒီဇင်ဘာညဆိုတဲ့သချင်းကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးဆို burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွင်းမယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 5885ရူကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးခန္ဓာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမယ်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ရခိုင်ပြည်ရဲ့စီးပွားရေးမှာရခိုင်လူတွေလောက်ကန်ပြီးတော့ဒီရခိုင်ပြည်ရဲ့စီးပွားရေးမြင့်တက်အောင်ဆောင်ရွက်ဆိုရှင်လေဆိုတော့အဲ့လိုလုပ်ဆောင်ချက်တော့ဒီမှာ
ရခိုင်တိုင်းသားတွေရဲ့စိုးရိမ်မှုနဲ့ဘာတွေကြိုတင်ပြင်ဆင်လှုပ်ဆောင်နေတယ်လဲဆိုတာတွေကိုနောက်ပိုင်းတင်ဆက်သွားမယ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာဖြစ်ပါတယ်အခုတော့ဥဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကာလာသားယောဂါလို့လူသိများတဲ့စီးပူညောင်းကျယောဂါအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာစီးပူညောင်းကျယောဂါနေ့စဉ်ဖြစ်ပွားနေပြီးအမျိုးသမီးတွေမှာပါဖြစ်တာကိုသတိမပြုမိရင်ကြီးမားတဲ့ဆိုးကျိုးတွေဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘယ်လိုကြောင့်ဒီယောဂါကူးစက်ပြန်ပွားရပြီးဘယ်လိုကာကွယ်ကုသသင့်ပါသလဲမကုသရင်ဘယ်လိုနောက်ဆက်တွဲဆိုးကျိုးတွေခံစားရနိုင်ပါသလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคดาตาเมียครับကျွန်တော်တို့ဒီကာလာသားယောဂါလို့သူတည်များတဲ့ဒီလိမ်မှုဆိုင်ရာကုသယောဂါတွေတဲ့ကမှာစီးပူညောင်းကျယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အကြာဘယ်လောက်ရှိလဲဆရာ
ကျွန်တော်ဒီအထွေယောဂါကိုဆေးဆရာဝန်တယောက်အနေနဲ့ပေါ့နော်ဒါမှန်ယောဂါအကုန်လုံးကိုကြည့်တဲ့အချိန်မှာနေ့စဉ်လိုလိုဒီကာလာသားယောဂါဖြစ်တဲ့စီးပူညောင်းကျယောဂါယောက်ျားတွေမှာမိန်းမတွေမှာတွေ့နေရတယ်ကျွန်တော်စေငန်းအနေနဲ့ကျွန်တော်တနေ့လူနာ30ကြည့်တယ်ဆိုလို့ရှိရင်တဲ့ရောက်300လောက်ကအများအတန်းဒီကာလာသားယောဂါစီးပူညောင်းကျနဲ့လာတာရှိတယ်။ဒေါက်တာစီးပူညောင်းကျလို့တော့ပြောကြတယ်ဂနိုရီယာဖြစ်တာတော့ Neisseria gonorrhoeae ဆိုတဲ့ bacteria တစ်မျိုးပေါ့နော်။ဒါလိမ်မှုဆိုင်ရာကုသယောဂါလို့ဆရာကပြောသွားတယ်လို့ပဲလိမ်ဆက်ဆံလို့တောင်းနေတဲ့ကုနေကြတဲ့ယောဂါဖြစ်ပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့အဓိကဖြစ်ရခြင်းကတော့လိမ်မှုဒီဆက်ဆံရေးကဒီလုံခြုံတဲ့အနေအထားမရှိတဲ့အတွက်ဖြစ်ရတယ်ပေါ့။တခြားဒီဖြစ်စေတဲ့အကြောင်းရင်းတွေရှိသေးလားဆရာ
။အများစုကတော့လိမ်ဆက်ဆံတယ်လို့ပြောနေတာ။ကိကဘလို့ကြောင်းလာနေတာဆိုလိမ်ဆက်ဆံနေဆိုတာလိမ်အင်္ဂါချင်းချင်းထိတူတာမဟုတ်တော့ဘဲနဲ့လက်နဲ့ထိတာပါရမနိုင်တဲ့ပါးစပ်နဲ့စောက်ဟိုနဲ့အဲ့ဒီလိုတွေထိတွေ့လို့ကူးဆက်တာတွေလည်းပေါ်လာတာပေါ့နောက်ဆုံးကျွန်တော်ဒီကံမှာဘယ်လောက်ရှိအောင်တွေ့ရလဲဆိုလို့ရှိရင်လိမ်မဆက်ဆံရဘဲနဲ့ကူးဆက်တာပေါ့နော်ဘယ်လိုလဲဆိုတော့ तू ကဒီအနှိတ်ခမ်းသွားနေတယ်မြို့သမီးကဟိုကယောက်ျားကိုနှိတ်ပေးနေသူ့ရဲ့လိမ်ငန်ကိုကင်ပေးရတယ်ရှိလာတယ်အဲ့ဒီယောက်ျားကကာလာယောဂါဖြစ်အေးစီးပူညောင်းကျဖြစ်တဲ့အရေးကသူ့လက်ကိုထိသွားတယ်သူကလက်မဆီးဘူးတ िश ူးနဲ့ပဲတုပ်လိုက်တယ်နောက်တစ်ဆက်ချင်းမှာနောက်တစ်ဦးကိုထပ်ပြီးနှိပ်ပေးတယ်နှိပ်ပေးတဲ့ခါမှာအဲ့ဒီလူကလည်းသူ့လက်နဲ့ပဲနောက်တစ်ဦးကိုတစ်ခါဒီလိုပဲကင်ငါကိုကင်တွေပေးလိုက်ပြန်ကောအဲ့မှာနောက်တစ်ယောက်ကစီးပူညောင်းကျတော့ကူးလက်ခါတယ်သူခင်ဗျားတိုက်ရိုက်ခုနေထိတွေ့တာမဟုတ်ဘူးရှားကန်လက်ကန်တဆင်ပေါ်လေကူးသွားတာပေါ့အဲ့လိုမျိုးကြီးပဲသူများတကာရဲ့ပေါင်းမိမှာပေးထားတဲ့ကျနော်ကြားထားတဲ့အထူးရေးရှိတယ်။ကိုကကြောက်ဆွလာလို့ကိုတိတ်တဲ့ထိပြီဆိုတော့ဒါကုရပါလေ။ဒါမျိုးကြတော့ကိုကလိမ်ဆက်ဆံမယ်နဲ့ကုရရတာမျိုးရှိတယ်။အဓိကကတော့ကျန်တဲ့တယောက်လိမ်ဆက်ဆံလို့ကုနေကြတာ
။ဟုတ်ကဲ့ဆရာ။ဒီကုဆက်နိုင်တဲ့နေမျိုးစုံကိုသိထားပြီးတဲ့အခါမှာကာကွယ်နိုင်တဲ့အနေအထားကိုဘယ်လိုရှိလဲဆရာ
။အကောင်းဆုံးကတော့လိမ်မှုဆိုင်ရာကိစ္စမှာအိမ်အောင်ရှင်နေလို့ရှိရင်တင်းတင်းမင်းအားပေါ့နော်။တရားမယ့်တယောက်ပြစ်စာရှိပြီးတော့အပြင်ဖို့နဲ့မသွားဖို့ပေါ့။ဒါနံပါတ်၁ကအရေးကြီးဆုံးပဲ။ဒါပေမဲ့အဲ့ဒါကဘလောက်ပဲပြောပြောနေစင်မှာကိုရှိမှာတော့အပြင်ပေါ်နေမသွားဘူးစိတ်ခွေရမှာတကယ်ငယ်ချင်းကတိုက်တွန်းလို့အရက်ကလေးတောင်းပြီးလို့ပါနေပြီးတော့အပြင်ပေါ်နေသွားလိုက်ကြတယ်အဲ့လိုမျိုးကြောင့်လင်းကဆွတ်ပေါ့နော်ဒါဒုသားတွေကအများနဲ့စောင့်ထားပြီးတော့ဒါမျိုးတုံးရင်98ရာခိုင်နှုန်းကာကွယ်နေပါလေအဲ့ဒါတော့တစ်ချိန်လုံးတုံးရမယ်သူကအဲ့လိုမဟုတ်ဖင်းနဲ့ပထမပိုင်းကျတော့ဆွတ်ပေါ့မတုံးဘူးသူတို့သွားပြီးတော့ထိတွေ့လိုက်ကြတယ်ပြီးတော့မှပြစ်စာပြီးကန်ဒီတော့မှဆွတ်သုံးတယ်အဲ့ဒါလည်းကုဆက်သွားပါပြီကျိုးကြတော့လေပါးစပ်နဲ့အရင်ပါရတယ်ပြီးတော့မှလိင်ငါဆွတ်ဆွတ်ပြီးတော့မှလိင်ငါချင်းချင်းထိတယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်လည်းပထမပါးစပ်ထိရနေကူးဆက်သွားပြီးသားဖြစ်တယ်ဒါကြောင့်ပါးစပ်ကနေလည်းကူးနိုင်တယ်လေဘင်းထဲမှာဒီပူရရှိနိုင်တယ်ပေါ့လေအဲ့တော့ဒါကအိမ်အောင်ရှင်းတယ်အိမ်အောင်မရှိတဲ့လူတွေကလည်းဒီလိင်ကုကိစ္စသွားမယ်ဆိုတဲ့အခါတိုင်းမှာဒီအဆွတ်လိင်ပေါ်ဖြစ်တဲ့ကွန်ဒွန်ကိုအမြဲတုံးနေရင်တော့ကာကွယ်ဖို့ရှိတယ် နောက်တစ်ခုကဒီယောဂါကကုနာစီးပူတယ်စီးကျင်တယ်ဆိုအမျိုးသားတွေမှာပဲဟိုစီးလန်းကြောင်းနဲ့တုပ်ပိုးလန်းကြောင်းကတစ်ခုလည်းထွက်တာဟုတ်အဲ့တော့သူကစီးပူချက်ချင်းနဲ့လာပြတယ်သူတို့အိမ်ကမိန်းမတွေကအဖြူဆင်းနေတာလည်းရှိမယ်ဒါပေမဲ့သူတို့မှလက္ခဏာမပြတော့သူမိန်းမတွေပြစ်ထားလိုက်ပါတော့ကတူကတော့ပျောက်သွားပြီဒါပေမဲ့နောက်3-4ရက်ကြာသူမိန်းမနဲ့ပြန်နေတယ်သူ့ကိုပဲပြန်ကူတာအဲ့မိန်းမကတော့လက္ခဏာမပြဘူးယောက်ျားကခဏခဏကမစီးပူလာကြတယ်ဖြစ်တယ်
ဟုတ်ကဲ့ဆရာကြီးယောဂါဖြစ်လာခဲ့ပြီဆိုရင်ဟောဆရာကြီးဂျိုတိနိုင်မှုပါလက္ခဏာတွေရှိတယ်လေဆရာကြီ
းလက္ခဏာကတော့ရှိမှုတယ်ပေါ့ဗျာအမျိုးသမီးကတော့လက္ခဏာမပြဘူးဒါမှပဲအမျိုးသမီးတွေကဒါမှအချိန်မှလည်းအထူးကြီးဆင်းတတ်တာဟုတ်ကဲ့သူတို့ကလည်းစီးရပူလာပြီးရှိခဲ့တယ်အဲ့တော့အမျိုးသမီးကမကုဘဲထိုင်ရင်သူတို့စီးစက်တွေကြိုက်ခဲနာခြင်းပြီးတော့တိမ်ကြီးရောင်းနေအဲ့ဒီကနေမှမြုံသွားနိုင်တယ်ခလေးမရနိုင်တော့ဘူးအဲ့တော့ဒီကြားထဲမှာဓာတ်ဥလမ်းကြောင်းတွေပိတ်ပြီးတော့ကိုယ်တည်တဲ့အခါမှာတိမ်ထဲမှာမတည်ဘူးနဲ့တိမ်အပြင်ပမှာသိတဲ့တာဖြစ်လာနေတာပေါ့တော့အဲ့တော့လက္ခဏာအဖြစ်တော့ဒီစီးပူစီးကျင်တယ်လို့ပဲသိထားတယ်တခါတည်းကျရင်မရှိဘူးအဲ့ဒီတော့ကိုယ်စီးအိမ်မှာကိုယ်စီးလမ်းကြောင်းမှာနာကျင်ကြိုက်ခဲတာစီးသွားလို့ပူရပွေးကြတာဖြစ်လာရင်တော့ပြီးတော့ကိုယ်မှာလည်းလေဆက်ဆံမှုရှိထားတယ်ဆိုတဲ့ရာသွင်ရှိထားရင်တော့ဒါကာလာယောဂါဖြစ်နေပြီလို့မှတ်သားလို့ရတယ
်ဟုတ်ကဲ့ဆရာကြီးအခုလိုဒီယောဂါလက္ခဏာတွေပြလာပြီဆိုတော့ဒီကုသမှုကအရေးကြီးတာပေါ့ဆရာနော်ဘလို့ကုသမှုတွေရှိနေဆရာ
လူတွေကအကိုပဲစိတ်ကူတယ်ကိုယ်ကအဲ့အဖော်မကူဘူးဒါကြောင့်စိတ်ကူတဲ့နေရာမှာဒီလိုတွေ့ပြီဆိုရင်ဘယ်လိုဆက်ဆံတာဆက်ဆံတာမျိုးစိတ်ကူပြလိုက်ပါအဲ့စိတ်ကူမှာအဲ့ဒီဘာနဲ့တစ်ဖက်လည်းမပြန်ဘူးသူ့ကိုကိုယ်ကတော့ခါဘယ်တော့ပဲသွားသွားယောဂါမကူဆက်တယ်ဘောပြောစိတ်ကူပြီးတော့တစ်ဖက်ကြာတော့မှပြန်လဲပြီးတော့အတူတူနေကြပါအဲ့လိုမှားတယ်ဒီနေ့စိတ်ကူပြီးဒီနေ့ငါအထူးစင်တာရက်သွားတယ်ဒါပေမဲ့နောက်2ရက်3ရက်အတွင်းမှာပြန်နေခဲ့ပြီးရှိတော့ကိုယ်ကခဏပြန်ဆင်းနိုင်တာဟုတ်အဲ့ဒီကုသမှုရဲ့ထိရောက်လက်ခံမှာဆေးရအင်မတန်ဆန်းထပါတယ်ဒီနေ့ထိုးဒီနေ့ပြောက်တယ်အခုခေတ်ကာလမှာဆေးရထိုးရတယ်တောက်ဆေးတွေလည်းပြောပြရတာရှိရဲ့တခါတစ်ချိန်နဲ့ပြီးပြီးတော့ပြောက်တဲ့ဆေးတွေပေါ်နေတယ်ပေါ့နော်ဒါပေမဲ့လည်းအဲ့ဒီဟာကိုကပေါ်ပြီးတော့တစ်ပတ်လောက်တည်းမှာဒီအပေါ်နဲ့ပဲပြန်နေတဲ့ကုသီကံကူပါပဲလေ
ဟုတ်ကဲ့ဆရာကြီးဒီယောဂါကိုထေချာမကုနဲ့လို့ရှင်ပါဆရာနော်နောက်ဆက်တွဲယောဂါတွေဖြစ်နိုင်တဲ့အနေထားရော
အဲ့ဒီစီးပူရောင်းကြမကုပဲထိုင်ရင်အမျိုးသားဆိုလို့ရှိရင်ကပ်ပဲကြီးတွေရောင်းလာတာပေါ့နော်သူတို့ကလည်းနောက်ကိုတုပ်ပိုးတွေမထုံနိုင်တော့ဘဲနဲ့ညုံသွားတဲ့လူသားတွေဖြစ်သွားနိုင်တယ်။နောက်ဒီကနုပ်ပိုးကတွေးရတဲ့နေ့တစ်ဆင့်ပြန်ပြန်ပြီးတော့အစ်စ်အမြစ်တွေကရောင်းနေ။နှလုံးအမြေကြီးရောင်းနေတယ်။စီးကန်းကြောင်တွေတစ်ဆင့်တဲ့ပြီးတော့ကြောက်ကတ်တွေရောင်းနေတယ်။စီးရင်ရောင်းနေတယ်။နောက်ဆုံးဘုံနောက်အမြေရောင်းနေ။နောက်ဒီတင်ငါထွက်နေတဲ့ဒီကနုပ်အစီကိုမျက်စိပုံမြင်မျက်စိနားတယ်။အဲကြောင့်ကျွန်တော်ကသူ့အမျိုးသမီးမှာကိုယ်ဝန်ရှိနေပဲဆိုကြပါလို့ကိုယ်ရှိတဲ့မျိုးသမီးကိုကိုယ့်ရဲ့ကိုယ်တော်ရည်တွေနဲ့သွားပြီးဆက်ဆံလိုက်မိမယ်။ပြီးတော့ကိုကတော့စိတ်ကူးတို့ပြောင်းနေတယ်။မျိုးသမီးကခလေးမွေးနိုင်ခလေးရည်ဒီမွေးလမ်းကြောင်းကဖြတ်တော့အဲ့ဒီခလေးရည်မျက်စိညာပြီးပါလာတယ်။အဲ့အဲ့လိုမျိုးတွေဒီကျွန်တော်တို့တွေ့ရတယ်ပေါ့နော်။အဲ့တော့မွေးရခလေးမှာခါးမျက်စိ point မရဘဲနဲ့ပိတ်ပြီးတော့ဒါပြီးတော့ဒီကနိုကူကမျက်စိနဲ့ရောက်နေတာ။အဲ့တော့အင်မတန်ကြောက်ဖို့ကောင်းပါလေ။နောက်ကာသယောဂဆိုတာကအခုကျွန်တော်ကအမြင်အားဖြင့်တော့ဒီစိတ်လမ်းကြောင်းနဲ့သူရင်းဆင်းတာပေါ့ဒါကနိုလို့ပြောလိုက်တာ။အဲ့ကလွန်တဲ့အတူတွေးပြီးတော့ HIV ပိုးကပါလာနိုင်တယ်။ဒီလိုပဲ syphilis ပိုးကြီးပါလာနိုင်တယ်ပေါ့နော်။အဲဒါကြောင့်ကျွန်တော်တို့ကဒီကနိုကိုဒီနေ့ဆေးကုလို့ပျောက်သွားတယ်ဆိုပေမဲ့တွေးရစ်ကြည့်ရမယ်။ဆေးစစ်ကြည့်မှသာလဲသူက syphilis ပိုးကရှိနေသေးလား HIV ပိုးကရှိနေသလားဆိုတော့ကျွန်တော်သိမယ်။တခါကျရင် HIV ပိုးကျတော့နောက်3-5ကြာမှပြန်ဆက်ခံရတာလည်းရှိတယ်ပေါ့နော
်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။
ဦးဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ပြီးမှအခုတခါတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မြန်မာရေးသုံးသက်ချက်မှာတော့မြန်မာပြည်ကလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေနဲ့ပတ်သက်တဲ့အာရှဖောင်ဒေးရှင်းရဲ့အစီအစဉ်ခန်းစာအကြောင်းကိုဦးအောင်ခင်ကရေးသားပြီးတင်ပြထားပါတယ်ခင်ဗျာ။
မပီမာလက်နက်ကင်ပြိပခတ်ဖြစ်ပွားနေတဲ့ဒေသတွေကို Asia Foundation သုတေသနအဖွဲ့က2016မှာစစ်တမ်းခောက်ယူပြီးလွန်ခဲ့တဲ့အောက်တိုဘာလမှာအစိုးရကစာထုတ်ပြန်ပါတယ်။တိုင်းနယ်ပြည်နယ်14ခုအနက်17ခုမှာလက်နက်ကင်လှုပ်ရှားမှုရှိကြောင်း The Contested Areas of Myanmar ဆိုတဲ့စာမျက်နှာ140အစိုးရကစာမှာဖော်ပြပါတယ်။မြို့နယ်ပေါင်း330အနက် 118 မှာအစိုးရကိုစတင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိနေပါတယ်။တချို့ဆိုရင်နေပြည်တော်လိုရန်ကုန်လိုနေရာမျိုးနဲ့ကီလိုမီတာ100လောက်သာကွာဝေးတာတွေ့ရပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ပေါင်း20ကျော်ရှိတဲ့အနေနဲ့အပြစ်အခက်ရပ်ဆဲဖို့သဘောတူလက်မှတ်ထိုးထားတာက10ဖွဲ့ရှိပါတယ်။ လက်ရှိအစိုးရလက်ထက်မှာနိုင်ငံရေးဆွေးနွေးလို့တိုးတက်မှုရှိပေမဲ့တိုက်ပွဲဖြစ်ပွားနေစေမှုနိုင်ငံရေးစီးပွားရေးပြုပြင်မှုကက်ခဲစေပါတယ်။အစီရင်ခံစာကိုနှစ်ပိုင်းခွဲပြီးတင်ပြထားပါတယ်။အပိုင်းတင်မှာလက်နက်ကင်ပြည်ပခအခြေအနေကိုသုံးသပ်ပြီးမဖြစ်ပွားတဲ့ဒေသတွေရဲ့လူမှုစီးပွားရေးအခြေအနေနဲ့ကွာခြားပုံနဲ့နိုင်ငံခြားအကူအညီအကြောင်းကိုတင်ပြပါတယ်။အပိုင်းနဲ့မှာနိုင်ငံခြားအကူအညီထောက်ပံ့မှုရဲ့အကျိုးသက်ရောက်မှုကိုရှင်းပြထားပါတယ်။
ဒါကြောင့်လက်နက်ကန်ပဋိပက္ခဒေတာအကြောင်းအစီရင်ခံစာကို VOA ကနှစ်ပိုင်းခွဲပြီးတင်ပြသွားပါမယ်။လွတ်လပ်ရေးရစဉ်ကစခဲ့တဲ့ပြည်တွင်းစစ်ဟာအခုအချိန်ထိအရှိန်မသေးသေးပါဘူး။မြို့နယ်100ကျော်ကလူဦးရေ12တန်းကျော်ဟာပြည်တွင်းစစ်တပ်ကိုခံနေရတုန်းဖြစ်ပါတယ်။2015နဲ့16မှာမြို့နယ်63ခုမှာတိုက်ပွဲ1000ကျော်ဖြစ်ပွားပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာစစ်ပီးဒုက္ခတွေတသိန်းနီးပါးရှိပါတယ်။တိဆုံးသူ600နဲ့ဒဏ်ရာရသူ900ကျော်ရှိပြီးတဝက်နီးပါးဟာအရသားတွေဖြစ်ကြပါတယ်။အစိုးရတပ်မှအင်အား2သိန်းခွဲက3သိန်းအထိရှိနိုင်ပြီးအင်အား9000ကျော်တဲ့တိုင်းရင်းသားတပ်ဖွဲ့က9ဖွဲ့ရှိပါတယ်။အစိုးရတပ်လက်အောက်ခံနေကြားဆောင်တပ်ဖွဲ့23ဖွဲ့နဲ့ပြည်သူ့စစ်15ဖွဲ့ကိုတော့တိုင်းရင်းသားတပ်ဖွဲ့အဖြစ်မသတ်မှတ်ဘူးလို့ဆိုပါတယ်။
နေပေါ်များစွာစည်ရေးအရာအဆုံးဖြတ်ပင်းတိုင်ဖို့ကြိုးပမ်းလာခဲ့တဲ့အစိုးရတပ်နဲ့ဒိုင်းနာလက်နက်ကင်အကြားရေရှည်ငင်းကြိုင်းရေးလုပ်နိုင်မှုအခက်အခဲရှိပါတယ်။စစ်စင်ရေးမလုပ်ရင်တပြီလုံးထိမနိုင်သိမရဖြစ်ကုန်မယ်လို့စစ်တပ်ကယူဆပါတယ်။ဒိုင်းနာလက်နက်ကင်ဘက်ကလည်းအစိုးရတပ်ရဲ့ပြည်နယ်မှုနဲ့လက်ဝကြီးအုပ်မှုကိုစန့်ကျင်တာဟာမှန်တယ်လို့ယူဆပါတယ်။လက်နက်ကင်အဖွဲ့တွေဟာသူတို့ကြီးစိုးရဒေသကိုကိုယ်ပိုင်နေမြေအဖြစ်သတ်မှတ်ပြီးစင်ပြိုင်အုပ်ချုပ်ရေးစနစ်တည်ထောင်ပါတယ်အစိုးရတပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာမိမိချုပ်ကံရဒေသကသဘောဝတရားစတာကိုလည်းအသုံးပြုကြပါတယ်ကိုကျိုးစီးပွားကိုသာအဓိကထားကြပါတယ်အစိုးရကဖွဲ့ထားတဲ့နေကြားဆောင်တပ်နဲ့ပြည်သူစစ်ဟာလည်းကိုကျိုးစီးပွားကိုသာအာရုံပြုပါတယ
်စစ်ဆက်ဆွေးနွေးပြီးအပြစ်ခတ်ရဲစဲထားတဲ့နေရာတွေမှာချုပ်ကံနဲ့နေနမိတ်မတတ်မှတ်ပဲနားလည်မှုနဲ့သွာလာလှုပ်ရှားကြပါတယ်အစစ်တောင်ပိုင်းဒေသမှာတိုင်းသားလက်နက်ကန်ရဲ့ခွင့်ပြုချက်ရပြီးမှအစိုးရလုပ်ငန်းကိုလုပ်နိုင်တာမျိုးရှိပါတယ်။အစိုးရအကြောင်းရှိသလိုတိုင်းရင်းသားအကြောင်းတွေလည်းရှိပါတယ်။အစိုးရကိုမြေခွန်ဆောင်ရသလိုတိုင်းရင်းသားလက်နက်ကန်ကိုလည်းစက်ကြီးပေးရတာမျိုးလည်းရှိပါတယ်။နေဆက်နဲ့နီးလေလေဘ ਹੁ အစိုးရရဲ့ထိရောက်မှုအားနည်းလေလေဖြစ်ပါတယ်။ညီညာရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးဟာအပြန်အလှန်အမိပြုနေတယ်ဆိုပြီးဖွံ့ဖြိုးရေးလုပ်ငန်းကိုနေဆက်ရေးရဝန်ကြီးဌာနကအကောင့်ထည့်ဖော်ပါတယ်လက်နက်ကန်ပိဋိပတ်ကဖြစ်ပွားခဲ့တဲ့ဒေသမှာဖွံ့ဖြိုးရေးအထူးစီမံကိန်း24ခုကိုအကောင့်ထည့်ဖော်ဖို့ကြိုးပမ်းပါတယ
်ဒါပေမဲ့ဖွံ့ဖြိုးရေးစီမံကိန်းအကောင့်ထည့်ဖော်ရုံနဲ့ရေရှည်ခံမဲ့ငြိမ်းချမ်းရေးမရနိုင်တာထင်ရှားပါတယ်စီးပွားရေးအပြောင်းလဲဖြစ်လာတဲ့အတွက်ပြည်ဆိုင်မှုတင်းမာမှုများလာပြီးပဋိပက္ခပိုးဖြစ်တာကြောင့်နိုင်ငံရေးအရာဖြည့်ရှင်းနိုင်စွာမရှိတဲ့အခြေအနေရောက်နေပါတယ်ဖွံ့ဖြိုးရေးစီမံကိန်းကြောင့်အစိုးရအနေနဲ့အပေါ်စီးရတာမျိုးရှိလာပြီးမြင်ပဋိပက္ခကိုအဆုံးသတ်ပြီးနေဆက်ဒေသတင်းရင်အောင်မလုပ်နိုင်ပဲဖြစ်နေပါတယ်ဖွံ့ဖြိုးရေးလုပ်ငန်းကန်ထရိုက်ရရှိရေးနဲ့ကုန်သွယ်လမ်းကြောင်းရရှိရေးအတွက်ပဋိပက္ခဖြစ်လာပါတယ်အစိုးရတက်ကလည်းပို့ပြီးတော့စီးပွားရှားလာပါတယ်အပြစ်ကရက်စဲပြီးဖွံ့ဖြိုးရေးလုပ်နေတော့ပဋိပက္ခပြန်ဖြစ်တဲ့နေရာတွေလည်းရှိလာပါတယ်အစိုးရတက်လက်အောက်ခံဖြစ်သွားတဲ့တိုင်းရင်းသားလက်နက်ကင်တွေထဲမှာလည်းပဋိပက္ခရှိလာပါတယ်။ဒါကြောင့်အပြည့်အခရက်စဲတာဟာအညံ့ခံတာနဲ့အတူတူဖြစ်ပြီးဖွံ့ဖြိုးရေးဆိုတာဟာဗဟုအစိုးရရဲ့ကိုကြိုးရှာလုပ်ငန်းသာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကင်အချို့ကယူဆလာပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်ပြီးငြိမ်းချမ်းရေးရယူမဲ့အစိုးရအစီအစဉ်ကိုအယုံအကြည်မရှိတဲ့တိုင်းရင်းသားခေါင်းဆောင်တွေရှိကြောင်းလက်နက်ကင်ပဋိပက္ခဒေသများအပိုင်းတင်မှာဖော်ပြပါတယ်။ရှိပါပိုင်းတင်မှာနိုင်ငံခြားအကူအညီအကြောင်းသိပြပါမယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုအနားဆင်ခဲ့ရတာပါအခုတော့တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့သတင်းတွေကိုစူးစီးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်
စင်တင်ဆက်သွားမယ်တန်ရင်တည်လွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့နိုင်ငံရေးဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နိုင်ဖို့အတွက် UNFC အဖွဲ့ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တမရကာကွယ်ရေးဦးစီးချုပ်တို့စီကိုတွေ့ဆုံခွင့်ရဖို့အတွက်တီးခြားစီစာနှဆောင်ပေးပို့ခဲ့ပါတယ်ရအုံမျိုးနဲ့အတွင်းရခိုင်တပ်မတော် AA ကနေမိုင်းထောင်ထားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ချက်ကို AA ဘက်ကညှိဆိုခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မောင်နှုတ်ခရိုင်အတွင်းမှာအခြေချနေထိုင်ဖို့အတွက်ရံမြဲမှန်အောင်နဲ့တန်တွဲမျိုးနယ်ကရခိုင်မိသားစုတွေစတင်ရောက်ရှိလာနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါညညတော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနိုင်ငံရေးဆွေးနွေးမှုများဆက်လက်လှုပ်ဆောင်ဖို့အတွက်ဒီဇင်ဘာလ10ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့ထံကိုတီးခြားစီစာနှဆောင်ပေးပို့ခဲ့တယ်လို့ UNFC ဗဟိုအလုံမှုဆောင်ကော်မတီဝင်နိုင်အောင်မငေးကပြောပါတယ် UNFC ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံတဲ့အခါ UNFC ကအဆိုပြုထားတဲ့အချက်၈ချက်ထဲကမပြေလည်သေးတဲ့အချက်နံပါတ်၁နဲ့အခြားအချက်များရှိစကလုံးအသုံးနှုန်းအတိတ်ပဲဖွင့်ဆိုချက်များကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်အောင်မင်းကပြောပါတယ်အခုလိုတွေ့ဆုံဖို့တောင်းဆိုတာဟာတွေ့ဆုံဖို့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလ၈ရက်နေ့ကနေ၁၀ရက်နေ့အထိကျင်းပခဲ့တဲ့ UNFC ဗဟိုအလုံးမှုဆောင်ကော်မတီတိုးချဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါပြီးခဲ့တဲ့နိုဝင်ဘာလ၁၆ရက်နေ့က UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်PC တို့နဝမအကြိမ်တွေ့ဆုံဖို့ကြိုတင်စီစဉ်ထားခဲ့ပေမဲ့တပ်မတော်သားကိုယ်စားလှယ်တွေနဲ့ UNFC ရဲ့ DPN ခေါင်းဆောင်တို့အကြား Federal Democracy ပြည်ထောင်စုနိုင်ငံတည်ဆောက်သွားရန်ဆိုတဲ့စာတားညှိနှိုင်းမရဖြစ်ခဲ့တဲ့အတွက်တွေ့ဆုံပွဲပြပြဲသွားခဲ့တာဖြစ်ပါတယ
်စစ်တွေရန်ကုန်ကမ်းလှမ်းမြောက်ဦးမြို့သမရစ်ကျေးရွာနီးမှာတွေ့ရှိရတဲ့မိုင်းတွေဟာရခိုင်တပ်မတော် AA ကထောင်သားတဲ့မိုင်းတွေဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်မှုကမှန်ကန်မှုမရှိဘူးလို့ရခိုင်တပ်မတော် AA ဘက်ကညှင်းဆိုလိုက်ပါတယ်။ AA အကြမ်းဖက်တောင်းကျမ်းလူဖွဲ့ကရန်ကုန်စစ်တွေကလမ်းမှာလက်လုံးမိုင်းနှလုံးကိုပေ40ခန့်ခွာပြီးထောင်သားတာကိုတွေ့ရှိရတဲ့အတွက်ပြည်သူတွေနစ်နာမှုမရှိအောင်ရှင်းလင်းခဲ့ရတယ်လို့ဒီလ9ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကရခိုင်တပ်မတော်အနေနဲ့အများပြည်သူသွာလာနေတဲ့လမ်းတွေမှာပြည်သူတွေနစ်နာအောင်လှုပ်ဆောင်မှာမဟုတ်သလိုမြန်မာတပ်မတော်ကရခိုင်တပ်မတော်ကိုပြည်သူတွေကလည်းအမြင်လွှဲအောင်ဆွဆွဲချက်တာဖြစ်တယ်လို့ပြောပါတယ်။ဒီဇင်ဘာလ6ရက်နေ့ကလည်းမြေပုံမြို့နယ်တီလာရွာနားကရာဂုံစစ်တွေကလမ်းမှာမိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်တပ်မတော်သား၄ဦးတန်ရရရှိခဲ့ပြီးတပ်မတော်ပိုင်ကားစီးလည်းထိခိုက်မှုရှိခဲ့ပါတယ်။
ရှမ်းမြို့နယ်အစ်စ်နိုင်ငံရေးအတွက်ကြိုတင်ပြင်ဆင်ခြင်းနေနဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာအလုပ်ရုံဆွေးနွေးပွဲတက်ပြုတ်လုကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲကိုဒီဇင်ဘာလ17ရက်နေ့ကနေ15ရက်နေ့အထိကျင်းပမှာဖြစ်ပြီးနိုင်ငံရေးကန္တလုံခြုံရေးကန္တလူမှုရေးကန္တစီးပွားရေးကန္တမြေယာနဲ့တဘာဝတရားစာတကန္တဆိုတဲ့ခေါင်းစဉ်ကြီး၅ခုကိုဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲပြီးရင်အဖွဲ့၅ဖွဲ့ခွဲပြီးတော့ဒီဇင်ဘာ18ရက်နေ့ကနေ23ရက်နေ့အထိရှမ်းပြည်တွင်16မြို့နယ်ထဲကလူထုနဲ့ကွင်းစင်တွေ့ဆုံပြီးစာနာသဘောထားတွေကောက်ယူသွားမှာဖြစ်ပါတယ်ရှမ်းမြို့သားဆင်နိုင်ငံရေးဆွေးနွေးပွဲကိုတော့ဇန်နဝါရီလနောက်ပိုင်းမှာလင်းခင်းမြို့မှာကျင်းပဖို့သဘောတူညီထားတာဖြစ်ပါတယ်
မြန်မာနိုင်ငံသားတိုင်းလူကုန်တိုက်ခါလူခုရေးမြင့်တင်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အားကောင်းလာစေဖို့ရွေချက်တွေနဲ့အကျဉ်းခွန်စင်မြောက်အပြည့်ပြည့်ဆိုင်ရာလူခုရေးနေခန်းနာကိုမွန်ပြည်နယ်တံပူစရမြို့နယ်အနင်းကျေးရွာမှာခြေပြုပြီးမွန်လူမှုအဖွဲ့အစည်းတွေကနေဒီဇင်ဘာလ10ရက်နေ့ကကျင်းပခဲ့ပါတယ်။လူခုရေးနဲ့တရားမျှတမှုရှာဖွေခြင်းဆိုတဲ့ကောင်းစဉ်နဲ့အွန်လိုင်းဓာတ်ပုံပြိုင်ပွဲကျင်းပခြင်းအနီးပတ်ဝန်းကျင်ကျေးရွာတွေထဲမှာမော်တော်ယာဉ်တန်ဆုံသီးဝိုင်းဖြည့်ပျော်ပြီးလူခွေးကြီးပညာပေးဆရာဆရာန်ဖြတ်ဝေခြင်းနဲ့အခမ်းအနားကျင်းပတဲ့ဆင်မြင့်မှာအသိပညာပေးဆွေးနွေးပွဲစကားဝိုင်းပြဇာဘေဟလိမေးမြန်းခြင်းစီစဉ်နဲ့ပြုလုပ်ခဲ့တယ်လို့ကျင်းပရေးကော်မတီဝင်နိုင်စဝေါ်မွန်ကပြောပါရယ်ညနေပိုင်းခမ်းနားမှာကဘာပေါ်ရှိလူခွေးကြီးချိုးဖောက်ခံရသူတွေအတွက်စုတောင်းမြေတာပို့သပြီးဆွေးနွေးပွဲစကားဝိုင်းမှာလူခွေးကြီးနဲ့မော်မျိုးသားပညာရေးခွေးကြီးကြောင်းအမျိုးသမီးနဲ့ကလေးလူငယ်ခွေးကြီးလူခွေးကြီးနဲ့တရားဥပဒေစိုးမိုးရေးကြောင်းတွေကိုဆွေးနွေးခဲ့ကြပါရယ်
ချင်းပြည်နယ်အစိုးရရဲ့ဟာခါမြို့စီပင်အေရီယာတိုးချဲ့မှုကိုကန့်ကွက်တဲ့အနေနဲ့ဟာခါမြို့တောင်တူလေသမားအဖွဲ့ကဥဆောင်ပြီးဒီဇင်ဘာလ17ရက်နေ့ကလမ်းမပေါ်ထွက်စန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒေသခံပြည်သူလူထု400ခန့်ပါဝင်တဲ့စန္ဒပြသူတွေဟာဟာခါမြို့စီပင်အေရီယာတိုးချဲ့မှုရပ်ဆိုင်ရေးတောင်တူလေသမားများအခွင့်အရေးကာကွယ်ရေးနဲ့ဘဝမြင့်တင်ရေးစတဲ့စာတမ်းတွေကိုကင်ဆောင်ပြီးဟာခါမြို့တရက်ကွက်ကနေဝမ်မတူမောင်အကစားကွင်းအထိစီတမ်းနဲ့လည်းဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။ချင်းပြည်နယ်အစိုးရကမြို့ပြစီမံကိန်းအတွက်ဆိုပြီးစတူရမိုင်40ကျော်ကို CB area အဖြစ်တိုးချက်တတ်မှတ်လိုက်တဲ့နေရာမှာဒေသခံတွေပိုင်ဆိုင်တဲ့ဘိုးဘွားပိုင်မျိုးတွေဥယျင်ချမ်းမျိုးတွေလယ်ယာတွေပါဝင်ပေမဲ့မြေပိုင်ရှင်ဒေသခံလူထုနဲ့ညှိနှိုင်းတိုင်ပင်မှုမရှိဘဲလှုပ်ဆောင်နေတာကြောင့်အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်အနောက်ဘက်မောင်နှောခရိုင်အတွင်းမှာအခြေချနေထိုင်ဖို့အတွက်လူဦးရေတရာခန့်ရှိတဲ့ရံပြဲမန်းအောင်နဲ့တန်တွဲမျိုးတွေကမိသားစုတွေနိုဝင်ဘာလအစောပိုင်းကလေးကစတင်ရောက်ရှိလာနေကြပြီဖြစ်တယ်လို့နောက်ထပ်ပြောင်းရွှေ့လာမဲ့မိသားစုတွေလည်းမောင်နှောဒေသမှာအလုပ်ကင်တွေလုပ်နိုင်အောင်လူမှုဖွဲ့စည်းတွေကနေစီစဉ်ပေးနေကြပါတယ်။မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
မောင်တော်မျိုးနယ်အတွင်းကိုပျောက်ရွှေ့လာတဲ့မိသားစုတွေနေထိုင်ရတော့ကုညီဆောင်ရပဲ့နေတဲ့ခြေနေနှပတ်သက်ပြီးမောင်တော်မျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ဦးကအခုလိုပြောပါတယ်
ဒီဆရာမကြီးရဲ့ဒီကိစ္စကပုံစံတော့သူကပဲဆက်ပြီးတော့အခုပြေးနေတယ်ဗျာဝေဒီကပြေးပြပါတယ်အခုကျွန်တော်ဆက်ရတဲ့အချိန်မှာသူကဒါအဆင်ပြေလို့ဒါကိုလည်းပြေးရမယ်အဲ့လိုတုံ့ပြန်မျိုးရှိတယ်ဗျာ
အခုပျောက်ရွှေ့လာတဲ့သူတွေကတော့သံတွေးမျိုးနေဆောင်းအိုက်ကြေရွာဖက်ကဖြစ်ပြီးစူးစူးပေါအာအားတရားခန့်ရှိပါတယ်သူတို့အခြေတရနေထိုင်နိုင်ဖို့အတွက်မောက်တော်မျိုးနေအောင်းတောင်ကိုတန်ကောက်သောင်းဖောက်ခွေစားတဲ့ကြေရွာတွေအနိမ့်မှာအနောက်ဖက်ဒေသရခိုင်နေမြေပြည်လေထူထောင်ရဲကော်မတီကလည်းအလှရှင်တွေကလှူတန်းတဲ့ငွေတွေနဲ့နေအိမ်တွေစောက်ပဲ့နေသလိုရေလုံးကတော့လေစားလေနဲ့ငေါဖန်ပိုက်တွေထောက်ပံ့ပေးထားပါရယ်လုံချုံမှုမရှိတဲ့မော်ရွတ်ဒေသကိုအခုလိုအခြေချနေထိုင်ဖို့လာတဲ့မိသားစုတွေအတော့လုံချုံရဲ့အခြေအနေကိုလေဥမောင်ဦးကအခုလိုစပြောပါရယ
်ဟုတ်ပါတယ်လေခိုင်နေရတဲ့ရခိုင်ပြည်သူတွေရခိုင်ပြည်သူတွေနေရတာရောညဒီပြန်လောက်ဆက်ကြတာရောဒီလေဒီစီ
လွန်ခဲ့တဲ့လတွေကလည်းပေါတော်မြေပုံနဲ့ကြောက်တော်မြို့နယ်ဘက်ကမိသားစုတချို့မောက်တော်မြို့နယ်ကိုပျောက်ရွှေ့လာခဲ့ကြပါတယ်အလားတူမောက်တော်မြို့နယ်မှာအခြေဆိုင်တဲ့ရခိုင်မျိုးစုံအဖွဲ့ကလည်းမောက်တော်ဒေသဖွံ့ဖြိုးတိုးတက်ရဲ့အတော့မြန်မာနိုင်ငံတဝန်းမှာပြင်းထန်နေတဲ့ရခိုင်မိသားစုတွေနဲ့လူငယ်တွေကိုခွာယူပြီးအလို့အကိုက်တွေဖန်တီးပေးနေတာနဲ့ပတ်သက်လို့အဖွဲ့တော်ဝန်ရှိသူတဦးဖြစ်တဲ့ဥပိုင်းအေကအခုလိုပြောပါတယ်ရခိုင
်ပြည်ကြီးစီးပွားရေးမှာရခိုင်လူငယ်တွေလောက်ကန်ပြီးတော့ဒီရခိုင်ကြီးစီးပွားရေးမြင့်တက်အောင်ဆောင်ရွက်ဆင်နေတယ်အဲ့လိုလုပ်ကြည့်ချင်တော့ဒီမှာကရခိုင်လူမျိုးတွေဒီရခိုင်ကြီးကိုပြန်ပြီးတော့ခေါ်ယူနေတာပါ
အကြမ်းဖက်မှုတွေကပြစီသားတွေတိုင်ရင်သားကြေးရွာတွေကိုပြန်လည်တည်ဆောက်ဖို့နဲ့တိုင်ရင်သားကြေးရွာတွေတိုးရှိတည်ဆောက်ပေးဖို့ပြည်နယ်အစိုးရကိုတိုက်တွန်းတဲ့အဆိုကိုနိုဝင်ဘာလ29ရက်နေ့ကရခိုင်ပြည်နယ်လွှတ်တော်မှာကန့်ကွက်သူမရှိအတည်ပြုခဲ့သလိုအေရာဝတီကျောက်တော်ငဂရာဖဒူမောင်ဖူးနဲ့ကျင်းဒလီဖက်ကမိသားစုတချို့လည်းနောက်ထပ်ပြောက်ရွှေ့လာဖို့ရှိတယ်လို့သိရပါတယ်
ဆက်ပြီးတော့မွန်ပြည်နယ်တိမ်စည်းမြို့မှာရှိတဲ့စစ်တမ်းဆက်ကူဆက်ယုံကဝန်ထမ်း200ကျော်တို့ဟာအလုပ်ရက်ဆိုင်ခံရတဲ့အပေါ်ရွှေတန်လွင်ကုမ္ပဏီရဲ့ကတိကဝတ်ပြတ်မှုတွေနဲ့ပတ်သက်ပြီးပြည်နယ်အစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးခြင်းမရှိတာကြောင့်ဒီဇင်ဘာလ9ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။စစ်တမ်းဆက်ကူဆက်ယုံရက်ဆိုင်သွားတဲ့အတွက်အလုပ်သမားတွေထိခိုက်မှုတွေရှိနေတဲ့အခြေအနေကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
လောက်ရက်ဆိုင်ခံရတဲ့ဆက်ယုံစုမှုဥစော်ဝင်းကစစ်တောင်းဆက်ကူဆက်ကဝန်ထမ်းချင်းတွေကိုအခုလိုပြောပါတယ်
။ဒီဘောဆိုကျွန်တော်တို့ဝန်ထမ်းဘဝကနေပြီးဒီဘက်ကိုကြောင်းလာတဲ့ရည်ရွယ်ချက်ကတော့ကုမ္ပဏီမှာလုပ်လို့မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ချက်ခဲ့တဲ့ဝန်ထမ်းလူကလုပ်သမားရည်လုပ်ရှင်ရည်ပြည်ရည်ဆွေရည်ဖွဲ့ရည်ဖြစ်နိုင်ခြင်းမရှိဘဲနဲ့ဒီလိုတရေတည်းလုပ်လိုက်ရတော့ကျွန်တော်တို့ဝန်ထမ်းတွေရဲ့တာသမီတွေမှာဘဝရှိပြီးရည်ရည်ပြောင်းဝင်မရှိတဲ့အနာဂတ်ကိုထောက်ဆောင်သွားတယ်လို့ကျွန်တော်အနေနဲ့ဒီလိုဆက်ပါတယ
်။ရွှေတန်လွင်ကုမ္ပဏီကနေဝန်ထမ်းတွေကိုနှစ်နာချီနေနဲ့လောက်ခလာစာ၅လစာနဲ့အလုပ်ရက်ဆိုင်တယ်ဆိုတဲ့အကြောင်းကိုနိုဝင်ဘာ29ရက်နေ့ကနိုတစ်စာလာကတ်ခဲ့ကြောင်းလက်ရှိမှာဝန်ထမ်းတွေဟာကိုယ့်ဟာကိုယ်ရှာဖွေစားတောက်နေရတယ်လို့ဥစော်ဝင်းကဆက်ပြောပါတယ်
။အခုကျွန်တော်တို့ဘဝတွေကအလုပ်ကန်လို့ရှိဒီဝန်ထမ်းအရာလေးပါပဲနေပြီးတော့ကိုယ့်ဟာကိုယ်ပဲရှာဖွေစားတောက်ရမယ်အချိန်ဖြစ်နေပါတယ
်။ရွှေတန်လွင်ကုမ္ပဏီကနေစစ်တောင်းဆက်ကိုဆက်ရုံကိုလွှတ်ယူခဲ့စဉ်ကအလုပ်ကန်ခွေလန်းတွေစင်ဆက်မပြတ်လောက်ခွေပေးမယ်ဆိုတဲ့ကတိကဝတ်ပေးခဲ့လို့ဝန်ထမ်းတွေကလည်းအငြိမ့်စားယူပြီးကုမ္ပဏီဝန်ထမ်းဖြစ်တဲ့ကုမ္ပဏီကိုပြောင်းလာခဲ့ကြတယ်လို့ဝန်ထမ်းတွေကပြောပါတယ်။လက်ရှိမှာရွှေတန်လွင်ကုမ္ပဏီနေနဲ့လုပ်ငန်းတွေဆက်ဆောင်ရွက်နိုင်ခြင်းမရှိတဲ့ဝန်ထမ်းတွေကိုလှဆင်လှစာပေးနေရတာကိုမတတ်နိုင်တော့တဲ့အတွက်ဆက်ရုံကိုပြန်အပ်ဖို့ပြည်내ဆိုရကိုအတင်းပြထားတယ်လို့ပ ပြည်နယ်အစိုးရညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကပြောပါတယ
်စစ်တောင်းစစ်ကူစရုံနဲ့ပတ်သက်လို့စစ်တောင်းနဲ့ကုမ္ပဏီနဲ့ပြောမှာလုပ်ငန်းတွေဆက်ဆောင်ရမယ်လို့မရှိတော့ဘူးပြန်အပ်ပါဘူးเนาะလက်ရှိမှာစစ်တောင်းနဲ့ဝန်ထမ်းတွေရှိတယ်နောက်ကအဲဒီညီပေါ်မှာဝန်ထမ်းအရာတွေရှိတယ်နောက်ကဒီလိုစေုံပစ္စည်းတွေရှိတယ်
အလုတ်သမားကိစ္စနဲ့ပတ်သက်ပြီးရွှေတန်လွင်ကမ္ပဏီကဖြည့်ရှင်းပေးရမှာဖြစ်ကြောင်းအလုတ်ရှင်းလင်းပြီးမှသာပြည်နယ်ဆိုရကပြန်လည်လွှဲပြောင်းရယူမယ်လို့လည်းဦးမြင့်တန်းဝင်းကပြောပါတယ်အလုတ်ရဆိုင်ခံရတဲ့စစ်တမ်းဆက်ကူဆက်ရုံဝန်ထမ်းတွေဟာရွှေတန်လွင်ကမ္ပဏီပြက်ကွက်မှုအားအရေးယူရေးစတဲ့အချက်တွေနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။နိုင်ငံရေးဆွေးနွေးမှုများဆက်လက်လှုပ်ဆောင်ဖို့အတွက် UNFC အဖွဲ့ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ထံကိုတီးခြားစီစာနှစ်ဆောင်ပေးပို့ခဲ့ပါတယ်။စစ်တွေရန်ကုန်ကာလန်မြောက်ဦးမြို့ထမရစ်ကျေးရွာအနီးကမိုင်းတွေဟာရခိုင်တပ်မတော် AA ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ချက်ကို AA ဖက်ကညှင်းဆိုလိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်လည်နားဆင်ရမှာဖြစ်ပါတယ်။တောက်ကြနေညာပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနှီးပညာကန္တာတွေကိုနားဆင်ရမှာဖြစ်ပြီးဒီတစ်ပတ်စနေညတိုက်ရိုက်လေလံအစီအစဉ်မှာတော့2019ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေစိန်ခေါ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးကြမှာမို့ပါဝင်ဆွေးနွေးလိုသူတွေ VOA ရုံးချုပ်ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ဆိုပြီးတော့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးနိုင်ပါတယ်ခင်ဗျာမကြာခင်အစီအစဉ်တွေအဆုံးမသတ်ခင်မှာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတင်ပြမှာဖြစ်ပါတယ်
ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြားဝင်နှောက်ယှက်ခဲ့တယ်လို့ဆွဆဲနေတာတွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ပဲပယ်ချလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြန်ပြတဲ့ကသမ္မတဖြစ်တရားဝင်မှုကိုထိုးနှက်တက်ခတ်ဖို့ဆွဆဲချက်တက်တက်သာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။နိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်လာနိုင်မယ်လို့မျှော်လင့်ကြောင်းလည်းမော်စကိုမြို့တော်မှာဒီကနေ့ပြုလုပ်ခဲ့တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲတွင်ရုရှားသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ပြည်အောင်စုအယ်ဘာမားပြည်နယ်ကိုစားပြုထက်ထွက်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာ Republican Party ကနေရှင်ပြိုင်ခဲ့တဲ့ Raimo အနေနဲ့ရှုံးနိမ်ကြောင်လက်ခံပြီးမှန်ကန်တဲ့လမ်းကိုလိုက်ဖို့ Democrat ကိုယ်စားလှယ် Doug Jones တိုက်တွန်းလိုက်ပါတယ်။ဒီကနေ့ကရွေးကောက်ပွဲမှာတော့ Democrat ကိုယ်စားလှယ် Jones ကထောက်ခံမဲ့ 49.9% နဲ့ပြန်ပြတ်ဖြစ်တဲ့ Raimo ကတော့ 48.4% အသီးသီးရရှိခဲ့ကြတာပါ။ဆိုမာလီယာနိုင်ငံမိုဂါဒီရှိမြို့တော်ကအဓိကရဲတင်တဲ့ကြောင်ဝင်တစ်ခုအတွင်းအသေးခံဗုံးခွဲသမားတူဒီကနေ့ဖောက်ခွဲတက်ခဲ့ခဲ့ရာကရဲတပ်ဖွဲ့ဝင်18ဦးထပ်မံနဲ့တေဆုံးပြီး15ယောက်တန်းရရှိသွားပါတယ်။ဆိုမာလီရဲတပ်ဖွဲ့ထူထောင်တဲ့84နှစ်ပြည့်အထိမ်းမဆေးပြအခမ်းအနားအတွက်ဂျန်နယ်ခိုင်ရဲရဲတင်တဲ့ကြောင်မှာရဲတပ်ဖွဲ့ဝင်တွေလက်ချင်နေတော့ရဲရောင်ဆောင်ဝင်ရောက်လာသူတူကဒီကနေ့စောရင်းမှာပဲဖောက်ခွဲတက်ခဲ့ခဲ့တာလို့ဒေသခံရဲရရှိကပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေစတင်တဲ့ပထမတစ်လအတွင်းတည်ဆုံသူရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ6,900တက်မင်းရှိခဲ့ကြောင်းနေစည်းမချဆရာဝန်များဖွဲ့ MSF ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာကိုလိုနီတဲ့ရိုဟင်ဂျာတွေကိုမင်းမြန်ပြုစုထားတဲ့စစ်တမ်းကိုဒီကနေ့ထုတ်ပြန်မှာဆွစ်ဇာလန်နိုင်ငံဂျနီဗာခြေဆိုင်နိုင်ငံတကာအကူအညီပေးဖွဲ့တစ်ခုဖြစ်တဲ့ MSF ကခန့်မှန်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကောင်းလင်းဦးပြပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dewa ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းလွန်ပီတာ24/25/32တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တို့ရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.